Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညနေ 6:00 ခွဲကနေ 9:00 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19နဲ့ 25 တို့ကနေနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါရှင်ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်တာညိုပါဒီစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တိုင်ယွန်ဝင်းစီခံရတဲ့ပေါ်စုံလန်းစစ်ဆေးမှုမြောက်ကိုရီးယားကတောင်းဆိုနေပါတယ်တောင်ကိုရီးယားမှာတော့ဒေသဆိုင်ရာယူကောက်ပွဲတွေကျင်းပပြီးတော့လက်ရှိအစိုးရအပေါ်လူထောက်ခံမှုကိုစမ်းသပ်နေပါတယ်နောက်အမေရိကန်အစိုးရအနေနဲ့ဂွန်တမာလာဟွန်ဒူရပ်စ်အယ်ဆယ်ဗေဒါနိုင်ငံတွေကိုပြည်နေတဲ့ထောက်ပံ့တွေရပ်ဖို့အတွက်စဉ်းစားနေပြီဖြစ်ပါတယ်စရတဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပေးသွားဖို့ရှိပါတယ်မခွန်ညူ
ကောင်းပါပြီရှင်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့စီပင်သားရရွေးကောက်ပွဲမှာလူထုရဲ့ပါဝင်မဲပေးမှုအခြေအနေဘယ်လိုရှိပါသလဲ
စီပင်သားမှာထားဆောင်တဲ့ကိုယ်တွေကိုရွေးချယ်တဲ့ဟာတော့ဘာလို့ကျွန်တော်ကခုပါလဲတောင်းရှိတယ်ဗျာကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီဟာကိုကြားရရကျွန်တော်
စီပင်သားရရွေးကောက်ပွဲကိုတွားရောက်မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့အတူရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်းသူတို့ရဲ့အတွေ့အကြုံတွေဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့မြန်မာအမှုပညာရှင်တဦးပါဝင်တဲ့ဟောင်ကောင်မှာကျင်းပနေတဲ့ခုနှစ်ကြိမ်မြောက် Vessel အမှုပညာ Modern အမှုပညာရွေးကောက်အမှုပညာပွဲတခါအာဖဂန်ရင်ကျေးမှုမှာတေဂီတာဟာရာစုနှစ်တွေနဲ့ချီပြီးနေရာရခဲ့ပေမဲ့အခုချိန်မှာဂီတမြတ်နိုးသူတွေကြားသူတို့ရဲ့ရင်ကျေးမှုပျောက်ကွယ်သွားမှာစိုးရိမ်နေတာဘာကြောင့်လဲဆိုတာတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်ဖေဗူလာတွင်ကစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တန်ယုံဝင်စည်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်ဒီစီနင်းမှုဟာစုစုအဝါအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့ဥကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်ဒါဟာဆိုရင်တော့မြောက်ကိုရီးယားဘက်ကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်လို့ပြောရပါမယ်။ဒီဖြစ်ရပ်ဟာတရားမဝင်ဝင်ရောက်ကျူးကျော်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကျကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကကြေညာချက်မှာဖော်ပြပါရတယ်။ဒီဖြစ်ရပ်ဟာဆိုလို့ရှိရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုံအစိုးရကိုဆက်ညင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရည်ဖြစ်တယ်လို့သိရပါရတယ်။ဖေဖော်ဝါရီလ22ရက်နေ့တုန်းကဖြစ်တဲ့အဲ့ဒီဖြစ်ရပ်မှာစီးနင်းဝင်ရောက်သူတွေဟာတိုင်ဟုံးမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားကြပါရတယ်။အဲ့ဒီချက်လက်ပစ္စည်းတွေကို FBI အမေရိကန်ပြည်သူထောက်လိုင်းဘူရိုကိုလွှဲပြောင်းပေးရခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်ခဲ့ပါလေခင်ဗျာ
မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်ထူးကိုလဲစတီဗန်ဘီဂန်နဲ့မြောက်ကိုရီးယားရဲ့ပြည်သူ့လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌရီဆီယောင်တို့ဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့မှာမမျှော်လင့်ဘဲတွေ့ဆုံခဲ့ကြပွဲရှိနေပါတယ်ဒါကြောင့်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ဆွေးနွေးမှုတွေပြတ်ခဲ့ပြီးတဲ့နောက်နောက်ကွယ်မှာနိုင်ငံသားဆွေးနွေးမှုတွေပြုလုပ်နေနိုင်တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။မစ္စတာဘီဂန်ဟာဘေကျင်းမြို့ကိုတနင်္လာနေ့ကရောက်ရှိခဲ့ပြီးတော့ကိုရီးယားကျွမ်းကျင်ရေးဆိုင်ရာထူးကိုလည်းဖြစ်တဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကောင်ဆွမ်ယူနဲ့လည်းဘေကျင်းမြို့မှာအင်္ဂါနေ့ကတွေ့ခဲ့ပါတယ်။မြောက်ကိုရီးယားလွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌရီဆူယောင်ကတော့အင်္ဂါနေ့ကလာအိုနိုင်ငံကိုသွားစဉ်မှာဘေကျင်းမြို့ကိုဝင်ရောက်ခဲ့ပါတယ်။နိုင်ငံတကာအရေးလေးလာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့Center for Naval Analysis အဖွဲ့ကညွှန်ကြားရေးမှူး Ken Goss ကတော့ American နဲ့မြောက်ကိုရီးယားကြားအနည်းဆုံးတော့နောက်ကွယ်မှာအပြန်အလှန်ဆွေးနွေးပြောဆိုမှုတွေရှိနေနိုင်တယ်လို့ယူဆပြီးဒီလိုနောက်ကွယ်မှာဆွေးနွေးပြောဆိုမှုတွေကိုတရုတ်နိုင်ငံမှာလုပ်ဖို့ကိုလည်းတရုတ်နိုင်ငံဘက်ကအကူအညီပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းသမ္မတအိုဘားမားလက်ထက်ကအင်မီတော်တာဝန်ရှိသူတဦးအဖြစ်ထမ်းဆောင်ခဲ့တဲ့ Gary Sumo ကတော့ Mr. Beacon နဲ့ Rido ဟာတရုတ်နိုင်ငံနဲ့သူတို့ဘာသာသူတို့ပြောဆိုစရာရှိလို့အဲ့ဒီချိန်ထဲမှာရောက်နေကြတာဖြစ်တယ်ဆိုပြီးတော့သုံးသပ်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်မြို့တော်ဝင်တွေ municipal council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေဒီနေ့မှာမဲပေးကြရတာပါဒေသဆိုင်ရာရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာတူရကီသမ္မတ Recep Tayyip Erdogan နဲ့အနာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီအတွက်လူလူထောက်ခံမှုကိုစမ်းသပ်တဲ့ပွဲဆိုပြီးတော့နိုင်ငံရေးလှိလာသူတွေကတုံ့တက်နေပါလေ။တူရကီနိုင်ငံမှာတော့စီးပွားရေးကျပြီးတော့ငွေကြေးဖောင်းပွားမှုတွေလည်းမြင့်တက်နေတာကြောင့်မဲဆန္ဒရှင်တွေရဲ့ကြားမှာတော့စီးပွားရေးစိုးရိမ်ချက်ဟာဦးစားပေးကိစ္စရပ်ဖြစ်နေပါလေ။အစိုးရစီမံခန့်ခွဲမှုညံ့လာကြောင့်စီးပွားရေးကပိုပိုပြီးတော့ဆိုးလာတယ်လို့အစ္စတန်ဘူမြို့မှာမဲပေးနေတဲ့အင်ဂျင်နီယာတဦးကပြောပါရတယ်။စီးပွားရေးကျတာကြောင့်မလို့အလုပ်ကိုင်တွေဆုံးရှုံးကြပြီးတော့သူ့ရဲ့တငယ်ချင်းအတော်များများဟာအလုပ်ရှားပါအလုပ်ရှာနေကြရတယ်လို့ဆိုပါရတယ်။အသက်60အရွယ်မဲပေးသူဒေးဗစ်ဒက်မန်က AFP သတင်းဌာနကိုပြောရမှာတော့တူရကီပြည်သူတွေဟာစီးပွားရေးပြဿနာတွေရင်ဆိုင်နေရပြီးတော့ဝန်ထမ်းချမ်းနိုင်တာလည်းမရှိအခက်အခဲတွေကြုံနေရတယ်လို့ဆိုပါတယ်အခုဒီရွေးကောက်ပွဲမှာသမ္မတအနေနဲ့သူ့ရဲ့ပါတီကိုယ်စားလှယ်တွေအတွက် အစ္စတန်ဘူနဲ့မြို့တော်အန်ကာရာတို့မှာအဓိကထားပြီးတော့မဲဆွယ်စည်းရုံးမှုတွေလုပ်ပေးခဲ့ပါတယ်။အခုရွေးကောက်ပွဲကိုတော့တူရကီပြည်သူ58တန်းမဲပေးကြခဲ့ပါတယ
်။ယူကရိန်းသမ္မတရွေးကောက်ပွဲပထမအကြော့ကိုတော့ဒီကနေ့ကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံကိုသွားပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုသမ္မတလောင်း39ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိပ်ဆုံးကပြေးနေတဲ့3ယောက်ကတော့လက်ရှိသမ္မတနောက်ဝင်းကြီးချုပ်ဟောင်းနဲ့ဟာတာယုတ်တန်စီးရီးမှာသမရဖြစ်တဲ့တရုတ်ဆောင်နဲ့ရာတာတရုတ်ဆောင်တို့ဖြစ်ကြပါတယ်ဟာတာတရုတ်ဆောင်ဗိုလိုဒီမီယာဇလင်စကီကတော့ယူကရိန်းနိုင်ငံမှာလူချိုက်များတဲ့ပြည်သူဝန်ထမ်းဆိုတဲ့ယုတ်တန်ဇလန်တွေမှာကြောင်းစရာအဖြစ်တရုတ်ဆောင်သူဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခွင့်အထူးကလူဒန်းစားတွေကိုသူရှုတ်ချပြောဆိုထားတဲ့ဗီဒီယိုကိုကြောင်းသားတယောက်က YouTube မှာတင်လိုက်ပြီးတဲ့နောက်အမျှော်လင့်ပေးသမရအဖြစ်ဝင်ရွေးခံဖို့ဖြစ်လာတာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာမကြခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းရတော့လက်ရှိသမရပက်ထရိုပိုရိုရှန်ကိုကထောက်ခံသူ 73.8 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်ယူလီယာဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့ယူကရိန်းနိုင်ငံရဲ့လိမ်ဘောရောင်တော်လိုင်းရေးအပိမှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါဒါပေမဲ့သူဟာတမောဝတ်တံငွေသဘောတူစာချုပ်ချုပ်တဲ့နေရာမှာအာဏာလွဲသုံးစားလုပ်မှုကြောင့်2012ခုနှစ်မှာဖမ်းခံခဲ့ရပြီးတော့2014ခုနှစ်မှာပြန်လွတ်လာခဲ့ပါတယ်။အဲဒီနောက်သမရအဖြစ်ဝင်ရွေးခံခဲ့ပြီးမဲ့ပိုလိုရှန်ကိုကိုရှုံးခဲ့တာပါ။ဘသူကမှတော့ဒီရွေးကောက်ပွဲကိုပထမအကြော့မှာမဲရီအတွက်အများစုကိုရလိမ့်မယ်လို့မထင်ကြောင်းခံမှန်းနေကြပြီးတော့မဲရီအတွက်အများဆုံးရတဲ့သူ၂ယောက်ကတော့ရွေးကောက်ပွဲဒုတိယအကြော့ဖြစ်နေဆက်ပြီးတော့အရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ။
ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘီယူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်အမေရိကန်အစိုးရအနေနဲ့ဂွန်ဒမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗာဒိုနိုင်ငံတွေကိုပေးနေတဲ့အထောက်ပံ့တွေရပ်တန့်လိုတယ်ဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကတီးပြီးပြောဆိုလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးအစီအစဉ်တွေမှာသမရရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောခဲ့တာပါ။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလဲအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့အယ်ဆာဗာဒိုဂွန်ဒမာလာနဲ့ဟွန်ဒူရပ်စ်တို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒါရီနှစ်အတွက်အကူအညီငွေဒေါ်လာ3,500နဲ့2019လက်ကျန်ငွေတွေကိုလက်ခံယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်။ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့အမေရိကန်အတွက်ဘာမှပြန်ပြီးတော့သူတို့ကလုပ်ပေးနိုင်တာမရှိတာကြောင့်ထပ်ပြီးတော့မှမဟုတ်ဘူးဆိုပြီးတော့သမ္မတ Trump ကတောက်ကြနေတော့ငါပဲပြောခဲ့ပါတာ။ဒီနိုင်ငံတွေဟာအမေရိကန်ပြည်တော်စုကိုအစုလိုက်ပြုံလိုက်လာရောက်နေကြတဲ့ရွှေပြောင်းလူအုပ်ကြီးတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့သမ္မတ Trump ကဆွဆွဲခဲ့ပါတယ်။ဒါပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်အင်းကြီးချင်းမက္ဆီကိုနေဆက်ကိုလည်းပိတ်ဖြစ်ဖို့သူဘက်ကဆင်သက်ရှိတယ်လို့သမ္မတ Trump ကဒီတောင်ပိုင်းနေချင်းဆက်ဖြစ်တဲ့မက္ဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့လည်းဒီသုံးနိုင်ငံကိုအကူအညီဖြတ်ဖို့ဆိုရင်တော့လွှတ်တော်ရဲ့ဒီပြုချက်ရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော် Matt Bott Menendez ကတော့သမ္မတ Trump ရဲ့ဒီကြေညာချက်ဟာမစင်မချင်လို့ရဖြစ်ပြီးတော့လက်မခံကြဘူး။ဒီမိုကရက်နဲ့ Republican အမတ်တွေကိုတိုက်တွန်းနေပါတယ်။Texas ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့ Jack Green Castro ကလည်းအခုကြီးဖြတ်မဲ့ဒီအစီအစဉ်တွေဟာအဲ့ဒီတိုင်းပြည်တွေကိုမတိမငြိမ်ဖြစ်အောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့စနေ့မှာကြေညာချက်ထုတ်ပြီးတော့သတိပေးထားပါတယ
်။ American သမ္မတ Donald Trump ကမက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့ချိန်ချောက်လိုက်တဲ့အတွက်နိုင်ငံနယ်စပ်ကိုမကြာခဏဆိုလိုဖြတ်ခွနေကြတဲ့အကြောင်းသားတွေနဲ့အလုပ်သမားတွေကြားစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ American နဲ့ Mexico နယ်စပ်ဂိတ်တွေမှာတနေ့ကိုလူပေါင်းထောင်နဲ့ချီတစ်ဖက်နဲ့တစ်ဖက်ဖြတ်ခွနေကြတာဖြစ်ပါတယ်။အမေရိကနိုင်ငံတွေကခိုလုံခွင့်လျှောက်ထားသူတွေဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကနိုင်ငံကိုဥတီလာနေပြီးဒီလိုတရားမဝင်လာတဲ့သူတွေကိုမက္ကဆီကိုနိုင်ငံကမတားဆီးဘူးဆိုရင်သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုအခုလာမဲ့သတင်းပတ်အတွက်မှာပိတ်သွားနိုင်ခြေရှိတယ်ဆိုပြီးတော့သမ္မတ Trump ကပြီးခဲ့တဲ့တောက်ကြနေ့ကပြောကြားခဲ့ပါတယ်။အခုလိုနိုင်ငံနယ်စပ်ကိုပိတ်လိုက်ခြင်းအပြင်ကုန်သွယ်လုပ်ငန်းတွေဘီလီယံနဲ့ချီဆုံးရှုံးလာနိုင်တယ်လို့တရားဝင်နယ်စပ်ဖျက်ချော်မှုလည်းတန်းနဲ့ချီပြီးတော့ဆုံးရှုံးမှာဖြစ်ပါတယ်။အဲ့လိုတဲမှာအသက်22နှစ်အရွယ်အမေရိကန်နိုင်ငံသားအန်ဒရီယာတော်ရက်စ်လည်းပါဝင်ပါတယ်။သူမဟာဒီတက်ဆက်တက္ကသိုလ်မှာပညာသင်ကြားနေပြီးတော့ဇနီးနဲ့တနင်္ဂနွေနေ့မှာသူဟာမက္ကဆီကိုနိုင်ငံဆီယိုတက်ဝါရက်စ်မြို့မှာရှိတဲ့သူ့ရဲ့အထောက်နဲ့တွားနေနေရဖြစ်ပါတယ်။နိုင်ငံနယ်စပ်တရားကိုဖျက်ကူးနေတဲ့အကြောင်းသားအများကြီးရှိပြီးအာဏာပိုင်တွေကလည်းသူတို့အတွက် တီးတန့်လူကူးတဲ့ဇင်းကြံတက်တက်လှုပ်ပေးထားပါတယ်။သမ္မတထရမ့်ကအခုလိုချင်းချောက်လိုက်တဲ့အတွက်ဒီမအပါဝင်ចောင်းသားအတော်များများကတော့မက္ကဆီကိုနိုင်ငံဘက်ကိုပြန်သွားဖို့စိတ်ပူနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ဒုတိယသမ္မတဗိုလ်ချုပ်ကြီးအဗ်ဒူရာရှစ်ဒေါ့စတွမ်ဟာစင်ဂျီရုံကသူ့ကိုလှုပ်ချက်မှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေကတော့သူတို့သူဟာဆိုလို့ရှိရင်သူတို့ရဲ့ပြစ်မှတ်တစ်ခုဖြစ်ဆက်ပြီးတော့ရှိနေတုံးပဲလို့တနင်္ဂနွေနေ့မှာကြေညာပြောဆိုပါတယ်။တချိန်လုံးကစစ်ပြင်းတူဖြစ်တဲ့ဗိုလ်ချုပ်ကြီးဒေါ့စတွမ်ရဲ့ရင်တန်းဟာစင်ဂျီရုံကတော့တာလီဘန်တွေရဲ့တိုက်ခိုက်တာကိုခံခဲ့ရတာပါ။မြောက်ပိုင်းဘော့ကတ်ပြည်နယ်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဒေါ့စတွမ်ကိုရန်တော်တူသေဆုံးသွားပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။သူ့ရဲ့မွေးရမြေကိုအသွားမှာအခုလိုမျိုးတိုက်ခိုက်ခြင်းခံခဲ့ရတာလို့ဒေသလူမျိုးရေးတာဝန်ရှိသူတွေနဲ့ဒီဩဇာကြီးတဲ့ဥစပတ်မျိုးနဲ့ခေါင်းဆောင်ရဲ့အဓိကလက်ထောက်တွေကပြောပါတယ်။နိုင်နဲ့ချီကြတဲ့တိုက်ခိုက်မှုတွေမှာတော့နှစ်ဖက်စလုံးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပေမဲ့ဗိုလ်ချုပ်ကြီးဒီဒေါ့စတွမ်ကတော့ဘာမှဒဏ်ရာမရဘဲနဲ့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။ဒီလောက်ချက်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်ဘက်ကအလျင်မြန်ပြောဆိုလိုက်ပြီးတော့ဒီတိုက်ခိုက်မှုတွင်အဓိကကျတဲ့တပ်မှုတူအပါဝင်ဒေါ့စတွမ်ရဲ့တစ္ဆာကန်၄ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်ရဲ့စစ်ဖက်ကြီးညာချက်တခုမှာတော့တိုက်ခိုက်မှုတွင်မှာတာလီဘန်၄ဦးသေဆုံးပြီးတော့တော်များများဒဏ်ရာရတယ်လို့ဆိုထားပါတယ်။ဗိုလ်ချုပ်ကြီးဒေါ့စတွမ်ဟာ2001ခုနှစ်တုန်းကတာလီဘန်တွေကိုတိုက်ထုတ်ရာမှာအမေရိကန်ပြည်တော်စုကိုအကူအညီပေးခဲ့တဲ့စစ်ဗီရန်တစ်ပါးဖြစ်ပါတယ်။သူဟာဥစဘက်မျိုးနွယ်ရဲ့ဩဇာကြီးတဲ့ခေါင်းဆောင်တစ်ဦးဖြစ်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာတော့နာမည်ဆိုးနဲ့ကြော်ကြားနေသူဖြစ်ပါတယ်။
ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာတော်ဘဏ်ကပြည်သူတွေဝိုင်းဝန်းလှုပ်ဆောင်ကြဖို့ကြိုးပမ်းတဲ့အနေနဲ့မနေ့စနေနေ့ည၈နာရီခွဲမှာတော့ကမ္ဘာတော်ဘဏ်ကထင်ရှားတဲ့အဆောက်အုံတွေကိုမီးအမောင်ချခဲ့ကြပါတယ်။ဒီထဲမှာ Paris မြို့က Eiffel Tower, New York မြို့က Empire State Building, Sydney မြို့က Opera House အဆောက်အုံ၊ Germany နိုင်ငံက Brandenburg Gate အပါအဝင်ကမ္ဘာတော်ဘဏ်ကထင်ရှားတဲ့အဆောက်အုံတွေကိုမီးအမောင်ချပြီးတော့ Art Hour ကမ္ဘာနိုင်ငံလှုပ်ရှားမှုကိုလှုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်။အခုထုတ်လင်းပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးရဲ့စီပင်သားရရွေးကောက်ပွဲနဲ့စပါမယ်ရှင်။ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်ရှက်တစုံတရာမရှိဘဲအောင်မြင်စွာပြီးဆုံးသွားပေမဲ့မဲပေးသူဥယေနေပါလွန်းနေတယ်လို့မဲဆန္ဒရှင်ရှင်တွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရေးအင်အားသုံးမှုတချို့တွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုစလေလောင်းတဦးကလည်းထောက်ပြပါဗျ။ဒီနေ့ရန်ကုန်တိုင်းတွင်33မြို့နယ်တို့ကစီပင်ရွေးကောက်ပွဲအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုစလေလောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကတော့ချုံ့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဦးရေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတိုင်တာမွေမြို့နယ်မဲယုံမှာလာရောက်မဲပေးခဲ့ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။လာမယ့်ဧပြီလထဲမှာစပြီးတော့အသက်ဝင်လာမယ့်စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းတင်ငန်းညွန့်မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသူ့အတွေ့အကြုံခုလိုပြောပြပါတယ်
။နိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒီကိုစီပင်သားမှာထားဆောင်မဲ့ကိုယ်ကလေးကိုရွေးချယ်တဲ့ဟာတော့ဘာလို့ကျွန်တော်ကကိုယ်ကလည်းတာဝန်ရှိတယ်ပေါ့နော်ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီဟာတော့ကြောက်ရကျွန်တော်မဲပေးရခြင်းဖြစ်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့အခါကျတော့လေဟိုစင်ကောင်းကြတော့မဲပေးတဲ့အယူတွေကနည်းတယ်ပေါ့နော်။ဟိုကျွန်တော်သွားတဲ့ချိန်မှာဆိုနာနာရီကျော်ပါဆိုမဲပေးရတဲ့အထူတော်မှမရှိသေးတော့ပြောက်ရရှိတာပေါ့နော်။အဲရှေ့မှာဟိုပြီးရတဲ့အယူတွေနေကြည့်တော့လေဟိုမဲပေးရတဲ့တစ်ဆောင်ကျော်မှာဒါပြီးရတဲ့ဒီမှာ50တော့ပဲရှိတယ်လို့ပြောရပေါ့နော်။အဲတော့ဒီပြည်လူရေးစေတနာကိုဒါနည်းနေတာတော့ကျွန်တော်နေနေတာတော့ဟိုစေမကောင်းပေါ့နော်။အဲတော့ကျွန်တော်ကစီရင်ရောက်ဝဲသွားတယ်။ဒါအခုဟိုမြို့တော်တွေကဟိုဒါရေးကြီးရဲ့နေရာတစ်ခုဖြစ်တယ်ဟိုတော့မြို့နယ်ရောဒါခိုင်းကြကြီးကိုယ်ကလေးရောကျွန်တော်ရေးရမယ့်အဖြစ်နေပါဘူး။အဲ့လည်းဒီနေပြတဲ့နေရုံနေထားတော့ဒါအဆင်ပြေပါတယ်။ဒီနေရုံစီမံသားမှုကိုနေထားတော့
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကပ်စောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲက ချော်မွေစွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနဲတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ်ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအပေါ်မှာတော့ page ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်မဲစပြီးတဲ့အချိန်မှာတော့အားလုံးကတော့အဆင်ပြေတယ်နောက် EECC လည်းဖြစ်တယ်ပေါ့နော်ဒါပေမဲ့မဲလာပြီးတဲ့ပမာဏကတော့တအားနည်းတယ်နောက်ထပ်စမ်းစစ်လေးလာမှုတခုလုပ်ကြည့်တာရန်ကုန်မြို့မှာရှိတဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အားဆရာခိုင်နှုန်းပတ်ဝန်းကျင်မှာပဲဒီမဲလာပြီးတဲ့လူတွေရှိတယ်အဲ့ဒါတော့ဒါမဲပြီးမှုတအားနည်းတယ်ပေါ့ကျန်တဲ့ကိစ္စအနေနဲ့ကတော့ကျွန်တော်တို့မဲယုံစောက်ခွင့်တဲ့အခြေအနေမှာကျွန်တော်တို့ရဲ့ဩဇာပါတွေအချို့ပေါ့နော်300ခိုင်နှုန်းလောက်ပဲရှိပါတယ်ဒီလိုမျိုးတားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့မဲယုံမှုတွေရဲ့ဒီဟိုဩဇာပါတွေရဲ့အခန်းကဏ္ဍပေါ်မှာသိရှိမှုနည်းလို့အဲ့ဒီမဲယုံအဲ့300ခိုင်နှုန်းလောက်မှာပေါ့ကျွန်တော်တို့အဲ့ဒါမျိုးတွေ့ရတယ်နောက်တစ်ခုကကြတော့ဒီမဲယုံကမှမဲဆွဲတာတို့ဘာလို့တော့ကျွန်တော်ရှိကို incident အကြီးကြီးတွေမတက်လာဘူးတခြား incident လေးတွေတော့တချို့ကိုစားမဲပေးမှုအနည်းငယ်ရှိတာဒါပေမဲ့ကြီးမားတဲ့ကြေကြေမြန်းမြန်းဖြစ်တဲ့ဒီသူကြတိရတီတော့ကျွန်တော်တို့မတွေ့ရဘူးခင်ဗျာ
ရန်ကုန်မြို့တော်စီပင်သားရရေရွေးကောက်ပွဲကော်မရှင်ခုတ်ထုတ်ပြန်တဲ့မဲယုံတီနေရာနဲ့လက်တွေ့တည်ရှိနေတဲ့မဲယုံနေရဲ့နေရာဟာလွဲမားနေတယ်လို့ page ကထောက်ပြသလိုပဲမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရရေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုစလဲလောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ
်မဲလာပေးတဲ့နေ့မှာပဲကျေးဇူးမဲပေးသွားလို့ရအောင်စီစဉ်ပေးထားတဲ့အမှုတွေမှာအားနည်းနေရဆိုကျွန်တော်တွေ့ရပါတယ်အဓိကကတော့မဲစင်းနဲ့ဆက်သက်ပြီးသွားတော့ပါမဲစင်းနဲ့ပတ်သက်ပြီးသွားတော့ကျွန်တော်တို့စီးလောက်ကတော့မဲစင်းတွေမှာအစ်မတမအားနည်းမှုကမပြည့်စုံပါဘူးမိသားစုလိုက်တိုက်လိုက်မပါတာတွေရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုပဲကိုယ်နဲ့တယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာအခက်အခဲတွေ့ကြုံရပါတယ်ဒါလည်းဆိုတော့ကျွန်တော်ပထမမဲစင်းစစ်ထားတဲ့ဓာတ်နဲ့ဒီယုံမဲစင်းယုံမဲစင်းနဲ့ကြိုက်တဲ့ယုံကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်စင်းရင်းမပါပါဘူးကျွန်တော်မိသားစုစင်းရင်းမပါပါဘူးအဆုံးနဲ့ဆက်ပြီးသွားမှာကျွန်တော်နောက်ယုံညွှန်ကြားပါတယ်အဲယုံမှာသွားပေးလိုက်တော့မှရပါတော့ပါ
ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲရဲ့အခြေအနေပေါ်မှာတော့ပါတီနိုင်ငံရေးလွှမ်းမိုးမှုတွေရှိတာကိုမြင်ခဲ့ရတယ်လို့မဲဆန္ဒရလက်ထွက်ပေါ်ချိန်ကိုစောင့်ကြည့်ရအောင်ပဲလို့စီပင်ကိုယ်စားလှယ်လောင်းတူအနေနဲ့ကိုအောင်ခန့်ကသုံးသပ်ပါတယ်
။ပါတော့အခက်အခဲကဒီနိုင်ငံရေးအခက်အခဲပေါ့နော်ကျွန်တော်ပါတီနဲ့အခက်အခဲစိုးရနဲ့ပြည်သူနဲ့ပြန်ရတယ်လို့ကဖြစ်ပါတယ်။အဲ့ဒါမြင်ရတာပါဘူး။ငွေကြေးရလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်ကအဖွဲ့နဲ့တယောက်တည်း
စီပင်ဥပဒေတည်ရဲ့ထူးခြားချက်အရာကတော့ရွေးကောက်ခံ6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်နဲ့ကော်မတီဝင်တွေအားလုံးကလှည့်ဝက်မဲဆန္ဒပေးရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင်
။ရန်ကုန်စီပင်သားရရွေးကောက်ပွဲကျင်းပတဲ့အခြေအနေကိုမဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။အခုဒေသရင်းသတင်းလာတွေကိုအလှည့်ပေးပါရစေ။တရုတ်နိုင်ငံအနောက်တောင်ဘက်ခြမ်းကစစ်ရဲမှုမြင့်မားတဲ့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတရုတ်ကွန်မြူနစ်ပါတီညီလာခံကနေမူဝါဒအသေးချချမှတ်ပြီးတိဘက်ဒေသခံတွေရဲ့စင်ရမှုနှုံကိုအရင်ကထက်ရှော့ချနိုင်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ရိုက်တာသတင်းပေါ်အခြေခံပြီးတော့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအပြောင်းလဲတွေပေါ်လာခဲ့တာအခုဆိုရင်အနှစ်60လောက်ရှိပြီဖြစ်ပါတယ်။1959ခုနှစ်တုန်းကတိဘက်ဒေသမှာလူမှုအုံကြွမှုဖြစ်ပြီးနောက်အပြောင်းလဲတွေဖြစ်လာတာပါ။ဆက်ရှိချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိဘက်ပြည်သူတွေရဲ့လူမှုဘဝအခြေအနေနဲ့ကုန်ထုတ်လုပ်မှုတွေတိုးတက်အောင်လုပ်ဖို့ပုံဖော်ခဲ့ပြီးအခုဆိုရင်နှင်းနေဖုံးလွှမ်းနေတဲ့ကုန်းမြင့်လွင်ပြင်ဒေသကြီးဟာလှပတဲ့ဒေသအဖြစ်တိတိတော်သာတိုးတက်လာခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။လာဆာမြို့ဒွိုင်လွန်ဒီကွန်ဒေသကိုပြီးခဲ့တဲ့နှစ်ကစီးရဲနွမ်းပမှုဒေသကနေဖယ်ရှားနိုင်ခဲ့ပါတယ်။တိဘက်ရဲ့လေယာဉ်လုပ်ငန်းတိုးတက်လာပုံကိုတန်ကာမြို့နယ်သားတဦးကပြောပြပါတယ်
။未来两到三年，我们要把茶叶种植面积扩大到两到三万亩。
部门所以呢，提出的六股轮压都比六家了吧？啊，苦了，十对总比六米吧？第二步，需要个乌沙贝先生呢，进入地道股，雷亚东十对幺五贝部木瓦拉查查吧嘞。需要透气的马罗吉呢，二十对外加吧嘞。
ဒီပန်ဒီတာဆင်းရဲမှုရော့ကြရေလုဆောင်မှုဆက်ရှိကြမြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေမူဝါဒအတိအကျချမှတ်ပြဋ္ဌာန်းခဲ့ပြီးဒါဟာ2020ကျရင်တရုတ်တနိုင်ငံလုံးတရားဝါပြောကခင့်မိတဲ့နိုင်ငံဖြစ်လာစီရေဆိုတဲ့ရည်မှန်းချက်ရဲ့တစိ့တဒေတာလည်းဖြစ်ပါတယ်တချိန်ကဝင်ငွေနှဲပါတဲ့တန်ကာဒေတာလေသမားတွေဟာအခုဆိုရင်ဒေတာအာနာပိုင်ရဲ့ကူညီမှုနဲ့မြေယာလည်းပြောင်းလဲလွယ်လုလာနိုင်တာ စိုက်ပျိုးရေးသမဝါယုံမှအတင်းတွေထောင်လာနိုင်ပြီးဝင်ငွေတိုးလာကြတာဖြစ်ပါတယ်။တိဘက်ကမေတော့မြို့နယ်ဟာကြောက်တောင်တွေဖုံးလွှမ်းတဲ့ဒေသဖြစ်ပြီးအရင်ကပုံမှန်အားဖြင့်ကျိုးတန်းတွေခိုစီးရင်တနင်္လာကနေတနင်္လာကိုသွားခဲ့ရတဲ့ဒေသဖြစ်ပါတယ်။အခုတော့တက်တောင်တသာရှိတဲ့လမ်းမဆက်သွယ်ရေးကိုဒေသခံတွေအသုံးပြုနေပြီးအိမ်အစ်စ်တွေနဲ့လက်ဖက်ဆိုင်ခင်းတွေကိုတော့စမ်းသပ်လှုပ်ဆောင်နေပြီလို့တရုတ်ကွန်မြူနီပါတီမဲရော့မြို့နယ်လက်ထောက်အတွင်းမှူးရှဲကောက်ကူကပြောပါတယ
်三个县里面的部分乡镇呢进行同步
နောင်လာမယ့်နှစ်နှစ်သုံးနှစ်အတွင်းမှာလက်ဖက်ဆိုင်ခင်း area ကို hectare 1300ကျော်ကနေ2000အထိတိုးချဲ့ဆိုင်တော်ဖို့ရှိတဲ့အတွက်လူတွေလည်းဒီကိုပြောင်းရွှေ့နေထိုင်လုပ်ကင်နိုင်ပြီးဝင်ငွေပိုစီလာရမှာဖြစ်ပါတယ
်ကျမကြီးဆောင်ရှောက်မှုကလည်းပိုကောင်းလာတယ်လို့ဆိုပါတယ်တရုတ်ဗဟိုအစိုးရရဲ့အကူအညီနဲ့2015ကစလို့အထက်သုံးတက်ပါတဲ့ပထမဒန်းစားဆေးရုံပေါင်း60ကျော်ရှိလာပြီးအဲ့ဒီဘက်မှာအကူအညီပေးမဲ့ဆေးဝန်ထမ်းတွေကိုဆေးလွှတ်ခဲ့တယ်လို့ပီကင်းဆေးကောလေးရဲ့ဒုဆေးရုံအုပ်ကြီးဝူဝမ်မင်းကပြောပါတယ
်过去的输血式的医疗变成造血式的医疗那么被当地呢
ဆေးပညာဆိုင်ရာအထောက်အပေးနီလန်ကိုကျွန်တော်တို့ပြောင်းလဲခြင်းသုံးလိုက်ပါတယ်အရင်ကဆိုရင်ဆရာဝန်တွေပို့ခဲ့ပေမဲ့အဲ့ဒီမှာကြာကြာမနေကြပါဘူးအခုတော့ဒေတာကန်ဆေးဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးလိုက်ပါတယ်အဲ့ဒါကပိုအလုပ်ဖြစ်ပါတယ်သူတို့ကယုံကြည်စိတ်ချရသူတွေဖြစ်လာပြီးအဲ့ဒီဒေတာမှာလည်းနေကျင်စိတ်ရှိသူတွေဖြစ်ပါတယ
်ဒေတာအနာမန်ရဲ့အဆိုအရဟက်တာ460ရှိတဲ့မြေကိုပြည်သူတွေလက်ထဲလွှဲပြောင်းပေးနိုင်ခဲ့ပြီးအဲ့ဒီမှာစုပေါင်းလေယာဉ်နဲ့တရိတ်ဆန်မွေးမြူရေးလုပ်ငန်းကြီးပေါင်း4ခုအပြင်တမောင်ရွယ်မှအသင်း16ခုရှိလာပါတယ်အဲ့ဒီဒေတာကတိဘက်လယ်သမားတွေရဲ့တစ်နှစ်ပြည့်မြဝင်ငွေဟာမနှစ်တုန်းကဆိုရင်တရုတ်ယွမ်ငွေ 16,000 ရှိပြီးဒေါ်လာအဖြစ် 2,400 နဲ့ညီမျှပါတယ်။တဘာဝအတိုင်းခက်ခဲကြမ်းတမ်းတဲ့ဘဝထဲမှာနေလာခဲ့တဲ့တိဘက်ဒေသကလူတွေဟာဒေသခံအစိုးရတွေရဲ့ထောက်ပံ့အကူအညီတွေကြောင့်လူနှစ်သိန်းလောက်ဆင်းရဲသားဘဝကနေလွတ်မြောက်လာကြပြီးအခြားရေမြေသစ်ကိုပြောင်းရွှေ့အခြေချနေနိုင်လာကြပါတယ်။2016ကစလို့တိဘက်ဒေသမှာရွာပေါင်း 4,800 ကျော်ကဒေသခံပေါင်း 48,000 လောက်ကိုစင်ရသားစင်ရင်အဖြစ်ကနေပယ်ဖြတ်နိုင်ခဲ့ပြီးအဲ့ဒီဒေသမှာစင်ရမှုနှုံ600ဂိုင်နှုံလောက်ရောကျသွားခဲ့ပါတယ်ခင်ဗျာ
တိဘက်ဒေသကိုစင်ရနံပါတ်မှုနှုံရှော့ချနိုင်ခဲ့ပြီးဆိုတဲ့အကြောင်းကိုညာဝင်းအောင်ပြောပြခဲ့တာပါခုတခါတော့ဟောင်ကောင်ကအမှုပညာပြပွဲစီအလှည့်ပေးပါရစေရှင်ဟောင်ကောင်မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်ဘက်ဆယ်မော်ဒန်အမှုပညာပြပွဲကိုတော့ကမ္ဘာတဝန်းကအမှုပညာရှင်အများအပြားပါဝင်ပြသခဲ့ကြပါတယ်ဒီထက်မှာမြန်မာနိုင်ငံကအမှုပညာရှင်တဦးအပါအဝင်ကမ္ဘာတဝန်းကမျိုးဆက်သစ်အမှုပညာရှင်တွေလည်းပါဝင်ခဲ့ပြီးတစ်လွင်တောက်ပါတဲ့အမှုပညာလက်ရာတွေကိုပြသခဲ့ကြတာပါ AP သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ကပြောပြပေးပါမယ်ရှင
်ကမ္ဘာကနံပါတ်ကြီးမော်ဒန်အမှုပညာပြပွဲတွေကတစ်ခုဖြစ်တဲ့ဘာဆော်အမှုပညာပြပွဲကိုဟောင်ကောင်မှာကျင်းပခဲ့ပြီးတော့လူထောင်ပေါင်းများစွာလာရောက်ကြည့်ရှုခဲ့ကြပါတယ်ဒီပြပွဲကိုတော့ကမ္ဘာတဝန်းကနိုင်ငံပေါင်း35နိုင်ငံကအမှုပညာပြကန်း242ခုကိုခင်းကျင်းပြသခဲ့ပြီးတော့ထပ်ဝက်ကြော်ကြော်ကအာရှနဲ့အာရှပစိဖိတ်ဒေသကဖြစ်ပြီးတော့ပြကန်း20ခုကဒီနေ့မှာပထမဆုံးအကြိမ်ဝင်ရောက်ပြသကြတာဖြစ်ပါတယ်ဒီပြပွဲရဲ့စိတ်ဝင်စားစရာအကောင်းဆုံးတစ်ခုကတော့မျိုးဆက်သစ်အမှုပညာရှင်တွေရဲ့လက်ရာကိုပြသထားတဲ့ပြကန်းဖြစ်ပါတယ်ဒီပြပွဲရဲ့အာရှဒါရိုက်တာအက်ဒလင်း OE ကတော
့ Spotlight on would be definitely the discovery sector of our show which is a sector presenting young galleries
ဒီမှာအနေနဲ့အဓိကမိမောင်းထိုးပြချင်တာကတော့လူငယ်အမှုပညာရှင်တွေရဲ့လက်ရာပုံစံအမျိုးမျိုးကိုပြသထားတဲ့ discoveries ပြခန်းကိုပြချင်ပါတယ်အဲ့ဒီမှာ VR ကနေပြီးတော့တမယိုးကျဖန်တီးမှုတွေအထိဖန်တီးမှုလက်ရာအမျိုးမျိုးကိုတွေ့နိုင်တယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လက်ရာတွေကတစ်လွင်တောက်ပပြီးစိတ်လှုပ်ရှားစရာကောင်းပါတယ
်အဲ့ discovery ပြခန်းမှာပြသထားတဲ့ကတခုကတော့မြန်မာနိုင်ငံကအမှုပညာရှင်မိုးဆက်ရဲ့ Dovewood Revolution Hands ဆိုတဲ့အမှုပညာဖန်တီးမှုလက်ရာဖြစ်ပြီးတော့ဒီပပူးကြောက်စစ်ရုပ်က1988လူလူအောင်ကြွမှုအပေါ်အခြေခံပြီးဖန်တီးတာဖြစ်တယ်လို့သူကပြောပါတယ
်Yeah, this is like from the newspaper in the 98 arisen time.
ဒါက1988လူလူအောင်ကြွမှုအချိန်တုန်းကထုတ်ခဲ့တဲ့တိုက်ပွဲခေါ်တဲ့သတင်းစာကနေဖန်တီးထားတာပါ88တုန်းကတိုက်ပွဲခေါ်တဲ့သတင်းစာရဲ့အမှတ်တံဆေးကဂျိုးငှက်နဲ့တော်လန်ရေးလက်တစုံပါ88လူလူအောင်ကြောင်းမှု230ပြည့်မနစ်ကအခမ်းအနားတွင်တွေ့လိုက်တဲ့အချိန်မှာဒီစိတ်ကူးရတာပါ88ရေတော်ပုံနဲ့ပတ်သက်ပြီးဘယ်လိုပြောမလဲဆိုပြီးတော့အဲ့ဒီမှာဒီမိုကရေစီနဲ့လွတ်လပ်ရေးအတွက်ငါတို့တိုက်ပွဲဝင်ဖို့လိုတယ်ဆိုပြီးဂျိုးငက်နဲ့တော်လန်ရေးအတွက်တိုက်ပွဲဝင်နေတဲ့လက်ကိုဖန်တီးခဲ့တာပါဒါအပြင်လောင်ချိုင်ထဲမှာနောက်ထပ်တောင်းပန်တစ်ခုဂျိုးငက်တကောင်နဲ့ထည့်လိုက်ပါတယ်အဲ့ဒီအချိန်တုန်းကတော်လန်သမားတွေအားလုံးဟာထောင်ထဲမှာရောက်နေတယ်လို့ဆန္ဒပြတဲ့သူတွေအတော်များများလည်းအဖမ်းခံခဲ့ရတာပါ
ဟောင်ကောင်ဘော်ဆော်နုပညာပြပွဲကရှေ့တိုင်းနဲ့နောက်တိုင်းကြား ရင်ကျမှုအမှုပညာလက်ရာတွေကိုဖလှယ်နိုင်ဖို့အတွက်အခွင့်အရေးတရဖန်တီးပေးခဲ့ပါတယ်။မှုပညာရှင်တွေနဲ့ပြာခန်းတွေအများစုကအာရှကဖြစ်နေတဲ့ချိန်ထဲမှာပဲဂရိနိုင်ငံအသင်းခြေစိုက်ကာဖရန်ပကြီးပြာခန်းမန်နေဂျာယူလီကာရက်စီကီကတော့ဒီနေ့ပြပွဲမှာသူ့ရဲ့ပြာခန်းကအရေးပါခဲ့တယ်ဆိုပြီးတော့ပြောပါတယ
် We collaborate and we exhibit artists from Lebanon, from Egypt. We are trying as a gallery to bring
ကျမတို့က Lebanon နဲ့ Egypt နိုင်ငံတွေကအမှုပညာရှင်တွေပူးပေါင်းပြီးတော့ပြသနိုင်ခဲ့ပါတယ်အရှိနဲ့အနောက်ကိုပေါင်းကူးပေးနိုင်တဲ့ပကြီးပြကန်းတစ်ခုဖြစ်နိုင်မှုစူးစမ်းနေပြီးတော့ဒီမှာလာကြည့်တဲ့ပရိသတ်အတော်များများကလည်းကျမတို့လုပ်နေတာကိုအတိအမှတ်ပြုကြပါတယ်
။ဒီပြပွဲကိုပထမဆုံးဝင်ပြခဲ့တဲ့ဂျမန်နိုင်ငံကအာခီအီနိုမာတီကလည်းဒရိစန်နေနဲ့အဆောက်အုံတွေကိုပေါင်းဆက်ဖော်ပြထားတဲ့သူမရဲ့လက်ရာတွေကိုပြသထားပါတယ
်။生き物との共同制作というのをやっています。例えばヤドカリとかミノム
シ。ジマがろバゾンロンとポーガオンとခွေးတို့လိတ်တို့လိုတက်ရှိသတ္တဝါတွေနဲ့ပေါင်းဆက်ပြီးတော့ဖန်တီးထားပါတယ်။ဘာကြောင့်လဲဆိုတော့လူတွေကတဖြည်းဖြည်းနဲ့သဘာဝပတ်ဝန်းကျင်နဲ့ပိုးပိုဝေးလာပြီးအထူးကြံဆန်လာပါတယ်။ဒါပေမဲ့ကျွန်မစိတ်ဝင်စားတာကတော့အဲ့ဒီလိုပတ်ဝန်းကျင်မျိုးမှာတရိတ်ဆန်တွေနဲ့ဘယ်လိုအတူနေထိုင်ကြမလဲဆိုတာကိုပါ။
အမှုပညာပကြီးလက်ရအများစုဟာထင်ရှားတဲ့သူတွေမျိုးဆက်သစ်တွေစီကဆိုပေမဲ့လည်းဇင်းနုံတွေကတော့မပေါ်လာပါဘူး။ NGE ရဲ့ဒီဖနှက်ပုံဘဘူးလက်ရတွေဟာဆိုရင်တစ်ခုကိုဒေါ်လာ 18,000 လောက်ရှိပါတယ်။Ron Hansen 1990ခုနှစ်ကလုတ်ခဲ့တဲ့လဟာပြင်ဈေးကဒီဈေးတဲ့ပုံစံဆိုရင်လေတကယ်လူလို့တော့ထင်ရပါတယ်ဒါပေမဲ့အနီးကကြည့်ကြည့်တော့မှပဲဒါကကျင်းနဲ့သွန်းလုတ်ထားတာဖြစ်ပါတယ်ဟောင်ကောင်ဘာဆော့အမှုပညာပြပွဲကိုတော့မတ်လ29ရက်နေ့ကနေ31ရက်နေ့ထိဟောင်ကောင် Convention Center မှာပြသသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်စွယ်တွေကဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တွားတွေနှာစင်ကြရမှာပါလိုင်းဒိုမီတာ25 32 51တိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညုံဦးကပြောပြပေးပါဦးမယ်ရှင်
ဖေဖော်ဝါရီလအတွင်းတုန်းကစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တန်ယုံဝင်စီခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားကတောင်းဆိုပါတယ်။ဒီစီးနှင်းမှုဟာစူးစူးဝါအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကြေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှဖော်ပြပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရမှာဆိုရင်စီးနှင်းဝင်ရောက်သူတွေဟာတန်ယုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားတယ်ဆိုရတယ်။ဒီဖြစ်ရဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကိုစန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရဖြစ်တယ်လို့သိရပါတယ်။အဲ့ဒီချက်လက်ပစ္စည်းတွေကို FBI American ပြည်သူထောက်လိုင်းပြူတွေကိုလွှဲပြောင်းပြီးခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေဒီနေ့မဲပေးကြတာပါ။ဒေသရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာတူရကီသမ္မတရီဂျက်ထယက်အာဒူဝန်နဲ့အာဏာရတရားမျှတမှုနဲ့ဗိုလ်မျိုးရေးပါတီအတွက်လူလူထောက်ခံမှုကိုစမ်းသပ်တဲ့ပွဲလို့နိုင်ငံရေးလှိလာသူတွေကသုံးသပ်နေကြပါတယ်။အမေရိကန်ဆိုအနေနဲ့ဂွန်ဒမာလာ Honduras El Salvador နိုင်ငံတွေကိုပြည်နေတဲ့အထောက်ပံ့တွေရပ်တန့်လို့ရတဲ့ဆိုတာကိုအမေရိကန်နိုင်ငံရဲ့ဌာနကစနေနေ့ကတီးပြပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးရေးအစီအစဉ်တွေမှာသမ္မတရဲ့ညွှန်ကြားချက်အတိုင်းဗဏ္ဍာရေးအသုံးစရိတ်တွေကိုစီမံဆောင်ရွက်နေပြီးတော့လွတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနပြောကွင်းရသူကပြောခဲ့ပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကဒီအလဲအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras ကိုရည်ညွှန်းပြောဆိုတာပါ။အာဖဂန်နစ္စတန်ဒုတိယသမ္မတဒီကမှာအာဖဂန်နစ္စတန်ရဲ့ဒုတိယသမ္မတဖြစ်တဲ့ဗိုလ်ချုပ်ကြီးအဗ်ဒူရာရှစ်ဒိုစတွမ်ဟာစနေတုန်းကသူ့ကိုလုံခြုံမှုတစ်ခုမှာကတ်တီလီလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေဟာတာလီဘန်တွေကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတော့မယ်လို့တင်းဦးနေနေမှာကြေညာပြောဆိုပါရယ
်တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညုံပြောပြသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဆူဗီယာ LTF ဖြစ်ပါရယ်ရှင်ကျမတို့ည9နာရီတခါထပ်ပြီးထုတ်လွှင့်တဲ့အချိန်မှပြန်ပြီးဆုံကြရအောင်ပါသောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.
်